ဆရာကြီးကျွန်တော်တို့ဟိုတနေ့ကကြားလိုက်တယ်ပေါ့နော်ဒီအစိုးရပညာရေးကော်မတီနဲ့ဆရာတို့ဒီ NNE ပညာရေးကွန်ရက်အဖွဲ့တွေနဲ့ဒီဆွေးနွေးတဲ့ဆွေးနွေးပွဲမှာဆရာသမဂ္ဂတို့ကျောင်းသားသမဂ္ဂတို့ကဒီအစည်းအဝေးမှာသူတို့ဆွေးနွေးခွင့်မရလို့ဆိုပြီးတော့တပိတ်မှောက်ပြီးထွက်သွားတယ်ပေါ့နော်
โอเค
ဆိုတော့မနေ့ကကြတော့ပြောင်းရဲမူဝါဒတွေကိုဒီအစိုးရဘက်ကနေပြီးတော့လက်ခံဆွေးနွေးမယ်ဆိုတာမျိုးကျွန်တော်တို့ကြားရတယ်လေအဲ့လိုဆိုတော့
ဟုတ်ကဲ
့ဆိုတော့ဒီသမဂ္ဂတွေရောဘယ်လိုဆက်ပြီးတော့ဆောင်ရွက်ကြမလဲဆရာတို့ကဘာတွေတိုးတက်မှုရှိလဲအဲ့ဒါလေးပြောပြပါဦးဆရာ
။ဟုတ်ကဲ့ဟုတ်ကဲ့ဒီအစိုးရဘက်ကလုပ်တဲ့ဆွေးနွေးပွဲမှာဆရာမြတ်သမဂ္ဂနဲ့ကျောင်းသားသမဂ္ဂတွေကသူတို့မူလတိုင်ပင်ထားတဲ့အတိုင်းမဟုတ်တဲ့အတွက်ရယ်။နောက်ဆရာမြတ်သမဂ္ဂရဲ့ဂုဏ်သီးခါကိုထိခိုက်တဲ့အတွက်သူတို့ဒါတပိတ်မှောက်ပြီးတော့ထွက်သွားတယ်။ဒါပေမဲ့ကျွန်တော်တို့ NNI ရတဲ့ကတချို့ကဂျိုင်းရင်ခဲ့တယ်။ကျွန်တော်ပါဝင်ပေါ့ဂျိုင်းရင်ခဲ့တယ်။ဒီနှစ်ရက်တာလုပ်တဲ့ဆွေးနွေးပွဲမှာတော့အစိုးရဘက်ကသူတို့လုပ်ငန်းအဖွဲ့တွေကဆောင်ရွက်ထားတာတွေကိုတင်ပြတယ်။ဆိုတော့အဲ့ဒီအချက်ကတော့စောစောဆရာမြတ်သမဂ္ဂတို့ကျောင်းသားသမဂ္ဂတို့ပြောတာနဲ့မှန်တယ်။ငါကိုဥတည်နိုင်သိန်းနဲ့ဥစော်ထီတို့နဲ့တိုင်ပင်ထားတော့ကနှစ်ဖက်မူဝါဒတွေအပြန်လာညှိနှိုင်းဖို့ဆိုတာတိုင်ပင်ထားပြီးတော့လက်တွေ့လုပ်တဲ့အခါကျတော့အစိုးရဘက်ကလုပ်တဲ့လုပ်ငန်းအဖွဲ့တွေရဲ့တင်ပြချက်ဖြစ်သွားတယ်။ဒါပေမဲ့ကျွန်တော်ကတော့ဒီလုပ်ငန်းအဖွဲ့တွေတင်ပြတာကျွန်တော်ဆက်နားထောင်တယ်။အဲ့ဒီအပြီးမှာဒီမနေ့ကနေ့ကင်းတနာရီလောက်မှာရှင်းနေပဲပြီးတယ်။ရှင်းနေပဲပြီးတဲ့နောက်မှာညင်ကြိုင်းမှုချုပ်ဒေါက်တာမျိုးသိန်းကြီးရဲ့နောက်သူတို့အကြံပေးအရာရှိဖြစ်တဲ့ဆရာကြီးဦးတန်းဦးနဲ့ကျွန်တော်တို့နဲ့တွေ့တယ်။ကျွန်တော်တယောက်တည်းမဟုတ်ပါဘူးကျွန်တော်အန်တမီယာကဒီဖော်ဝင်မှာလည်းပါတယ်88တို့ဌာနသမဂ္ဂတို့ thinking classroom တို့လည်းပါတယ်တွေ့တဲ့အခါကျတော့ကျွန်တော်တို့အဓိကအဖြစ်ဒီ principle တွေကိုကျွန်တော်တို့ညှိနေတယ်ပညာရေးမူဝါဒကိုအခြေခံတဲ့အခြေခံမူတွေဆိုတော့အရေးကြီးတဲ့အချက်ကကျွန်တော်တို့ပြည်ပင်ပြောင်းလဲမှုက democracy ရောဥပဒေရဲ့ပြည်ပင်ပြောင်းလဲမှုဖြစ်မှာလားပြည်သူလူထုရဲ့ဆန္ဒနဲ့ကိုက်ညီတဲ့မူဝါဒမျိုးဖြစ်မှာလားအဲ့ဒါကိုရှင်းရှင်းလင်းလင်းရှိဖို့လိုတယ်အဲ့ဒါကိုအာမခံတဲ့အခြေခံမူတွေရှိဖို့လိုတယ်အဲ့ဒီအခြေခံမူတွေတူညီပြီးဆိုရင်ကျွန်တော်တို့ဆက်ပြီးတော့ဆွေးနွေးလို့ရတယ်လို့ကျွန်တော်တို့ပြောလိုက်တယ်။ပြောတဲ့အခါကျတော့အဲ့ဒီမှာဒီဒါဆိုရင်နောက်ထပ်နှစ်ရက်သူတို့ကြံသေးတယ်သူတို့လုပ်ငန်းဖွဲ့ကတင်ပြဖို့ဟာဒီအစိမ့်မြင့်ပညာကဏ္ဍနဲ့ပတ်သက်ပြီးတော့အစိုးရဖွဲ့ရဲ့လုပ်ငန်းဖွဲ့ကတင်ပြဖို့ရှိတယ်။နောက်အတက်မူအကြောင်းတင်ပြဖို့ရှိတယ်။အဲ့ဒီနှစ်ခုပြီးသွားရင်နောက်တစ်ပတ်ကျရင်ကျွန်တော်တို့ NNE ရဲ့ပညာရေးမူဝါဒဆိုင်ရာအဖွဲ့နဲ့တို့အစိုးရဖွဲ့တွေကအခုလုပ်နေတဲ့ပညာရေးပြည်ပြင်ပြောင်းလဲမှုအကောင့်တွေပေါ်ရေးဖွဲ့တွေကတော်ဝင်ရှိတဲ့သူတွေတွေ့ပြီးတော့ဒီအခြေခံဒီမူဝါဒတွေပြန်ပြီးတော့ညှိဖို့ဆိုပြီးတော့မနေ့ကသဘောတူညီပြရတယ
်။ဆရာတို့ကရောဒီဆရာတို့ဆွဲထားတဲ့မူနဲ့ဒီအစိုးရဆွဲထားတဲ့မူနဲ့ပေါ့နော်အပြန်အလှန်ဖလှယ်ပြီးတော့လေ့လာပြီးကြပြီလားခင်ဗျ။ဟု
တ်ကဲ့ကျွန်တော်တို့နှစ်ခုနိုင်ရှင်မယ်ဆိုရင်ကျွန်တော်တို့ NNI ဘက်ကတော့မူဝါဒမူကျမ်းထွက်ပြီးအစိုးရဘက်ကတော့အဲမူဝါဒမူကျမ်းဖြစ်ဖို့အတွက်သူတို့အစပြုလုပ်နေရှိသေးတယ်။ဒီအစိုးရဘက်ကတော့မူဝါဒမထွက်သေးဘူး။ဒါပေမဲ့ခက်သွားတာသူတို့အစိုးရဖွဲ့ထဲမှာလုပ်ငန်းဖွဲ့18ဖွဲ့ထဲမှာဥပဒေဖွဲ့ဆိုတာပါတယ်။ဒီဘက်ကတစ်ဖက်ကမူဝါဒတွေလည်းမညှိနှိုင်းရသေးပဲနဲ့ဥပဒေဖွဲ့ရတော့ဥပဒေတွေသွားရေးလိုက်တယ်။ရေးတဲ့ဥပဒေတွေကဘို့ချုပ်ကန်မှုအတိုင်းရေးထားတာဖြစ်နေတယ်။ဆိုတော့အဲ့ဒါကသွားပြဿနာရှိတယ်။အခြေခံပညာကဏ္ဍမှာတက္ကသိုလ်ကဏ္ဍမှာငကိုတော့ကဘို့ချုပ်ကန်မှုနဲ့အုတ်ချုပ်ခဲ့တဲ့အတိုင်းဖြစ်နေတဲ့အတွက်အဲ့ဒါပြောစရာဖြစ်နေတာဆိုရပါတယ်။
အဲ့တော့ဆရာဟိုလွတ်တော်ကဖွဲ့စည်းထားတဲ့ဒီပညာရေးကော်မတီကရေးထားတာလည်းတသက်တာတစ်ခုဖြစ်နေဦးမှာပေါ့နော်
။ဟုတ်ကဲ့နောက်ထပ်တစ်ခုအခုက၃ခုဖြစ်သွားပြီဗျ။တုံးကအဲ့ဒီဒီပြည်သူ့တော်တော်ပညာရေးမြင့်တင်မှုကော်မတီကလည်းအမျိုးသားပညာရေးဥပဒေမူကျမ်းဆိုပြီးတော့ရေးနေတယ်သူတို့လည်းလွှတ်တော်ထဲမှာဒီချိန်ချိန်ဆွေးနွေးနေတယ်အခုအစိုးရဖွဲ့ရလည်းနောက်တစ်ခုသူတို့လောက်တော့ကျွန်တော်တို့ NNI ရာကတော့လုပ်ပြီးသားရှိနေတယ်အခုကျွန်တော်တို့ကဲ NNI ရာရဲ့ရွေးချက်ကတော့ဒီတကွဲတပြားစီဖြစ်နေမယ့်အစားအားလုံးညှိနှိုင်းပြီးတော့ဆောင်ရွက်ဖို့ပေါ့ညှိနှိုင်းတဲ့အခါမှာအခြေခံမူတွေကိုအရင်ညှိနှိုင်းပြီးတော့အခြေခံမူတွေညှိနှိုင်းလို့ရပြီဆိုရင်ကဏ္ဍတစ်ခုချင်းလိုက်ခြေကံပညာကံတာတက္ကသိုလ်ကံတာအစသဖြင့်ဆက်ပြီးတော့ညှိသွားဖို့ဒီလိုညှိသွားရဲဆိုရင်ကျွန်တော်တို့တော်တော်တန်တန်လေးကိုက်ညီနိုင်မယ်မူဝါဒမူကျမ်းရမယ်အဲ့ဒီမူကျမ်းရပြီဆိုရင်နောက်တစ်ဆင့်ကကျွန်တော်တို့ဒီအားလုံးပါဝင်တဲ့နိုင်ငံအဆင့်ရှိတဲ့ပညာရေးဆွေးနွေးပွဲကြီးမှာပြန်ချပြဖို့ဒီအမျိုးသားပညာရေးတရက်ကတော့ဒီအားလုံးနဲ့သက်ဆိုင်တယ်ဘယ်အစိုးရဖွဲ့ကပုံပိုင်းလည်းမဟုတ်ဘူးဘယ်ပါတီရဲ့ပုံပိုင်းမှလည်းမဟုတ်ဘူးအဲ့တော့ကျွန်တော်တို့နိုင်ငံသားအားလုံးအတွက်ကျွန်တော်တို့ခရီးတွေအတွက်အကျိုးရှိမယ်လူသားပညာရေးမူဝါဒတရားဖြစ်ဖို့အားလုံးညှိနှိုင်းပြီးတော့လုပ်ပြင်မယ်ဆိုတော့ကျွန်တော်တို့မှအမြင်ရှိတယ်။အဲ့ဒီအမြင်နဲ့ကျွန်တော်တို့ဒီတင်ပြတာပါအစိုးရအဖွဲ့ဘောလွတ်တော်ဘော
။ဟုတ်ကဲ့အဲ့ဒီနိုင်ငံအဆင့်ဒီပညာရေးဆွေးနွေးပွဲရောဆရာဘယ်တော့လောက်ဖြစ်မယ်လို့မှန်းတာလဲခင်ဗျာ
။ဒီကျွန်တော်တို့မှန်းတာတော့2014လာမယ့်လအနည်းငယ်တွင်းမှာပေါ့ဒီ March လ April လောက်မှာပဲဖြစ်နိုင်မယ်ဖြစ်နိုင်မယ်ဆိုတော့ကျွန်တော်တို့ကမူဝါဒတွေဒီညှိနှိုင်းလို့ရပြီ။တကယ်လို့မညှိနှိုင်းရင်လည်းကျွန်တော်တို့ဟိုဆွေးနွေးပွဲကြီးတစ်ခုလုပ်ပေးဖို့အဲ့တော့လေကျွန်တော်တို့ဥတည်နိုင်သိန်းကိုကျွန်တော်တို့တင်ပြပြီးပြီဥတည်နိုင်သိန်းကသမရယုံဘက်ကလုပ်တဲ့ဘူပညာရေးဖွဲ့ရဲ့ဥက္ကဋ္ဌကဥတည်နိုင်သိန်းဥတည်နိုင်သိန်းနဲ့ကျွန်တော်တို့ဆွေးနွေးပြီးတော့အဲ့ဒီအချက်ကိုကျွန်တော်နိုင်ငံလုံးအားလုံးပါဝင်တဲ့ဆွေးနွေးပွဲတည်းက လုပ်ကြရအောင်ဆိုတော့အဲ့ဒီချက်ကိုသဘောတူထားပါတယ်ဥဒင်းနိုင်ငံတရား
ဟုတ်ကဲ့ဆရာကျေးဇူးအများကြီးတင်ပါတယ်ဆရာ
ဟုတ်ကဲ့ဟုတ်ကဲ့